ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမြို့တစ်မြို့ရဲ့ချက်ချာနေရာတွေကိုသိမ်းပိုက်ထားတဲ့မွတ်စလင်သဘောင်တွေနဲ့စစ်တပ်တို့ကြား၃ရက်မြောက်နေ့အဖြစ်ဗိုလ်ထုတ်တွေကအပြန်အလှန်ပစ်ခတ်မှုတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။မင်ဒနာအိုကျွမ်းမော်ကဇမ်ဘိုဟန်ကာမြို့မှာမော်ရိုအမျိုးသားလူမျိုးရေးတပ်ဦး MNLF တပ်ဖွဲ့ဝင်တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းအနည်းဆုံးလူ9ဦးသေဆုံးခဲ့တဲ့အကြောင်းလဲစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ခမန်းကြီးတဘုံအင်အား200လောက်ဟာအရက်သားတွေကိုအကောက်ွယ်ယူပြီးစီးနှင်ထားတယ်လို့ယူဆထားတဲ့ကံရဲဒေသကကြေးရွာ၄ရွာကိုတော့စစ်တပ်ကဝိုင်းထားပါတယ်။တိုက်ပွဲတွေကြောင့်ဒေသခံပေါင်းထောင်ပေါင်းချီထွက်ပြေးခဲ့ကြတယ်လို့လူတစ်သန်းလောက်နေထိုင်ရာဒေသမှာလည်းတိတ်ဆိတ်ခြောက်ခံနေတာပါ။ဇမ်ဘိုဟန်ကမြို့တော်ဝန်ရဲ့အင်တာနက်ပေါ်မှာဖော်ပြခဲ့တဲ့ကြေညာချက်ထဲမှာတော့တဘုံနေနဲ့စစ်ဆန်ညီနေနေတဲ့အကြောင်းဖော်ပြထားပါတယ်။အစားအသောက်တွေတောင်းခံခဲ့ရတဲ့တဘုံတွေကအပြန်အလှန်နေနဲ့တစားကန်အနည်းဆုံး9ယောက်ကိုပြန်လွတ်ပေးခဲ့ပေမယ့်နောက်ထပ်အရက်သား100လောက်ဟာတဘုံတွေထင်းချွာနေမြေထဲမှာရှိနေတော့မယ်လို့လည်းမြို့တော်ဝင်မာရီယာအစ်စပယ်လာကလမန်ကိုကပြောပါတယ်။ MNLF တဘုံဖွဲ့ကတော့မွတ်စလင်တွေအများစုရှိတဲ့နိုင်ငံတောင်ပိုင်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့ကြိုးပမ်းနေကြတာဖြစ်ပြီး1996ခုနှစ်မှာတော့အစိုးရနဲ့ငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးထားတာပါ။ဒါပေမဲ့လည်းအစိုးရကဂရုဖြစ်တယ်ဆိုပြီးအဖွဲ့ဝင်တချို့ကတော့ဆက်လက်တက်ခတ်နေကြတာဖြစ်ပါတယ်။